တနင်္ဂနွေ1946ခုနှစ်ကလေးကအုပ်ချုပ်လာတဲ့ဘရင်မင်းမြတ်ရဲ့ကျမကြီးအခြေအနေရုပ်ရော်လာမှုအပေါ်စိုးရိမ်မှုတွေကြီးထွားလာနေပါတယ်။လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းမြို့တော်ဘန်ကောက်ကဆေးရုံမှာဆေးကုသမှုခံယူနေရတဲ့အသက်89နှစ်အရွယ်ဘရင်ဘူမိဘောအတွက်အနာရောဂါပျောက်ကင်းစေတဲ့ဂါထာတွေရုပ်ဖတ်ပြီးဆုတောင်းမေတ္တာပို့ကြဖို့တမီးတော်ချူလာဘုန်းကပြီးခဲ့တဲ့သတင်းပတ်အတွင်းတိုင်းသူပြည်သားတွေကိုရှာရှာပါပါမေတ္တာရပ်ခံခဲ့ပါတယ်။ရမဘရင်မင်းဆက်6ရောက်အဖြစ်လူတည်များတဲ့ဘရင်ဘူမိဘောအခုလအစောပိုင်းကသူစေကုသမှုခံယူနေတဲ့ Srirach စေယုံကနေအပြင်ကိုခဏတာထွက်လာတဲ့အချိန်ကနောက်ဆုံးအချိန်ဖြစ်လူလူရှိကိုထွက်ပြခဲ့တာဖြစ်ပါတယ်။ဘီရင်မင်းမြအနေနဲ့သွေးနဲ့ပတ်သက်တဲ့ကုသယောဂါကိုပူဖျားနာတာနဲ့အဆောက်အအုံယောဂါတွေကိုခံစားနေရကြောင်းနန်းတော်ကျမကြီးတာဝန်ရှိသူတွေကပြောပါတယ်။အင်းရှင်မင်းသားမဟာဝိဇ္ဇယလောင်ကွန်းကတော့သူမိဘတွေလောက်လူလူရဲ့ချစ်ခင်လေးစားမှုကိုမရရှိပါဘူး။အင်းရှင်မင်းသားမဟာဝိဇ္ဇယလောင်ကွန်းဟာအသက်83နှစ်ရှိပြီဖြစ်တဲ့ကျမကြီးချို့တက်နေတဲ့မိခင်ဖြစ်သူမိဖုရားကြီးတိရိခိတ်ကိုပူပြင်းလာတဲ့အောက်ကလနေရောင်အောက်မှာ43ကီလိုမီတာရှိတဲ့ခီးကိုလူပေါင်းတသိန်းခွဲလောက်နဲ့အတူစပိန်စီဂုံပြုတ်ခဲ့ပါတယ်